မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြင်းပြင်းဆက်ရှိနေပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူခွင့်ရေးလှုပ်ရှားသူတွေပေါ်ပြင်းထန်တဲ့အရေးယူမှုတွေရှိနေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ UPR ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲကိုတက်ရောက်နေစဉ်မှာအခုလိုပြောကြားလိုက်တာပါ။ဒီအစည်းအဝေးကိုတက်ရောက်နေတဲ့ညီမချင်းမြန်မာရဲ့ညှဉ်းပန်းရေးမှူးဦးအောင်မျိုးမင်းကမြန်မာနိုင်ငံကတရားစီရင်ရေးစနစ်ဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီးလက်နက်ကိုင်တပ်မတော်သားတွေလုံခြုံရေးဝန်ထမ်းတွေရဲ့ဥပဒေချိုးဖောက်မှုတွေကိုအရေးမယူနိုင်မဲ့ရှိနေတာအချင်းတက်ချဆားမှုတွေလက်ပေးလက်ယူမှုတွေရှိနေတဲ့အကြောင်းထောက်ပြပြောဆိုပါရယ်ဒါ့အပြင်အခြေခံခွင့်ရေးတွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တင်းတင်းဖွဲ့စည်းခွင့်ကိုယ်ပိုင်ယုံကြည်ခွင့်နဲ့အမျိုးသမီးတွေရဲ့ခွင့်ရေးတွေပေါ်ချင်းချောက်နေတဲ့အခြေအနေတွေအပြင်တိုင်းသာဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းဒီအစည်းအဝေးကိုတက်ရောက်နေတဲ့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုပါရယ်ဒီတော်တွင်ကုလသမဂ္ဂဒီလူခွင့်ရေးကောင်စီမှကျင်းပနေတဲ့ UPR ကုလသမဂ္ဂရဲ့ဒီလူခွင့်ရေးဆိုင်ရာအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲကိုတက်ရောက်လာတဲ့မြန်မာနိုင်ငံပြည်ထောင်စုရှေ့နေချုပ်ဦးထွန်းရှင်ကနိုင်ငံတွင်းလူခွင့်ရေးအခြေအနေတွေတိုးတက်နေပြီးတော့ဒီမိုကရေစီစနစ်ဖွံ့ဖြိုးစတခြားနိုင်ငံတွေလိုပဲရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်ဖို့ရုန်းကန်ကြိုးစားနေစေဖြစ်တယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။